ချက်ခိုင်ပြည်နယ်ကမွတ်စလင်တွေကသူတို့ကိုရိုဟင်ဂျာဆိုတဲ့အမည်နဲ့နိုင်ငံသားအဖြစ်သိမှတ်ပြုနိုင်ဖို့အတွက်အခုကောက်ယူနေတဲ့ပြည်လုံးချွတ်သံခေါင်စီရင်မှာရိုဟင်ဂျာအဖြစ်ထည့်သွင်းခွင့်ရဖို့ကြိုးစားနေကြပါတယ်ဒီချိန်ထဲမှာပဲနိုင်ငံတကာကလည်းရခိုင်ပြည်နယ်ကမွတ်စလင်တွေကိုရိုဟင်ဂျာဖြစ်သိမှတ်ပြုပေးဖို့တောင်းဆိုမှုတွေရှိနေပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးနိုင်ငံတော်သမ္မတရဲ့ပြောရေးဆိုခွင့်ရှိသူပြန်ကြားရေးဒုတိယဝန်ကြီးဦးရထွတ်ကမြန်မာနိုင်ငံရဲ့နိုင်ငံသားဖြစ်တည်မှုကို1982ခုနှစ်နိုင်ငံသားဥပဒေအရသာဆောင်ရွက်သွားမှာဖြစ်တယ်လို့ပြောပါတယ်
။အဲ့ဒီကျွန်တော်တို့ပြောနေတာမှာပါဝင်တဲ့ဟာလာဗြိတိရှားတွေပဲ1881ကနေ1942ခုနှစ်ထိအချိန်ကြီးစနေနေ့ကျင်းတကောင်ဆင်းကောက်ခဲ့တယ်။အဲ့ဒီကောက်ခဲ့တဲ့အချိန်တုန်းကတော့မှရိုဝင်ဂျာဆိုတဲ့စကလုံးသူတို့ရှိလည်းမရှိဘူးတုံးလည်းမတုံးခဲ့ဘူး။စစ်တကောင်ဘင်္ဂလီဆိုတဲ့စကားပဲတုံးခဲ့တယ်။ဟလာခုကျမှဒီ46 49 48နောက်ပိုင်းကျမှဒီစကားကိုမွေးဖွားပြီးလှုပ်လာတဲ့ပုံမှာကျွန်တော်တို့ကဘာမှတိုင်းသားဖြစ်နေလက်ခံနိုင်စရာအကြောင်းလည်းမရှိဘူး။ပြောတဲ့ဟာတွေကိုလည်းဘာမှကျွန်တော်တို့အလေးထားစဉ်းစားစရာမရှိဘူး။အဲတိုးတော့မြန်မာနိုင်ငံရဲ့ဥပဒေအရဒီထက်မှနေနေတဲ့လူလိုက်မရခင်တည်းကအခြေချနေဆိုင်ပြီးသားဖြစ်နေတဲ့လူတွေရဲ့မျိုးဆက်တွေဟာ1982ခုနှစ်ဥပဒေနိုင်ငံသားဖြစ်မှုဥပဒေနဲ့ညီရင်နိုင်ငံသားဖြစ်မှာပဲ
ဒါပေမဲ့မွတ်စလင်တွေဘက်ကလည်းမြန်မာနိုင်ငံမှာရိုဟင်ဂျာဆိုတာတမိုင်းထောက်ထားတွေရရှိခဲ့တယ်ဆိုပြီးထောက်ပြပြောဆိုမှုတွေရှိနေပါတယ်ဒီအတွက်ကြောင့်သူတို့ကိုရိုဟင်ဂျာအဖြစ်နဲ့အတိမတ်ပြုပေးဖို့တောင်းဆိုနေကြတာလို့ဆိုပါတယ်ဒါနဲ့ပတ်သက်ပြီးဦးရထွတ်က
ဦးနုတို့ကဟလာရခိုင်ပြည်နယ်မှာမဲလို့ခြင်းတဲ့အတွက်ကြောင့်မလို့အဲ့လိုမျိုးနိုင်ငံရေးအကျိုးများတစ်ခုနဲ့လုပ်ခဲ့တဲ့အကျိုးဆက်ကခုချိန်မှာကျွန်တော်တို့ကလာဘရုမဒီစကလုံးကြီးကတွင်နေတာဒါကြောင့်မလို့ကျွန်တော်တို့ကဒီလိုအမားမျိုးကိုကျွန်တော်တို့အစိုးရလက်ထက်မှာဘယ်တော့မှကျွန်တော်တို့အကျူးလို့မှာမဟုတ်ဘူးဒီဥနုမရှိတော့ဘူးကွယ်လွန်သွားပြီဥနုဆိုတာလုပ်ခဲ့တဲ့ပြဿနာကြီးကဒီစကလုံးတစ်လုံးကိုအလွယ်တကူပြောခဲ့တယ်မဲလို့ခြင်းတဲ့ကြောင့်မလို့တွားဘရုမတိုင်းနာဆိုစကလုံးသုံးခဲ့တယ်ရန်ကုန်တက္ကသိုလ်မှာရေချင်းမှုသင်ဖွဲ့ခွင့်ပေးခဲ့တယ်ဒါကအရှိရှိမစနာပဲနဲ့ရေတို့အကျိုးလေးတစ်ခုနဲ့နိုင်ငံရေးမြတ်တစ်ခုနဲ့လုပ်ခဲ့တဲ့ဟာကြောင့်ကျွန်တော်တို့ကဖြည့်ရှင်းနေရတယ်ကျွန်တော်တို့ဒီလိုအမားမျိုးနောက်ထပ်လုပ်เสียကြအောင်လည်းမရှိဘူးဘယ်တော့မှလည်းလုပ်မှာမဟုတ
်ရခိုင်တိုင်းရင်းသားပါတီခေါင်းဆောင်ဒေါက်တာအေးမောင်ကရခိုင်ပြည်နယ်တွင်းကမွတ်စလင်တွေအရင်နဲ့ပတ်သက်ပြီးအစိုးရရဲ့ဆုံးဖြတ်ချက်အပေါ်မှာကြိုဆိုလိုက်ပါတယ
်လွတ်လပ်ရေးကာလရဲ့66နှစ်ပြည်တွင်းမငြိမ်သက်မှုကာလပင်လယ်ပြင်ကိုလုံးဝမဆိုးမုန်းနေတဲ့ကာမှာပင်လယ်ပြင်ကန့်ဆတ်မှာရှိတဲ့ဘန်ဂလီဝါတာတဖြည်းဖြည်းကြီးလာတယ်ကြီးထွားလာတယ် population ကဆိုဒီတန်းအကုန်လုံးကိုပြန်သုံးသပ်ဖို့အတွက်ဘန်ဂလီဆိုရင်ဘန်ဂလီဖြစ်ရမယ်ဆိုရဲမူတခုကျွန်တော်ရှာဖို့လိုတာပေါ့ဘန်ဂလီကဘန်ဂလီမဟုတ်ပေနဲ့ရိုဟန်ဂျာလို့အမည်ခံတာဟာဘာယူချက်လဲတို့နိုင်ငံကြီးကြီးမှန်းချက်များရှိခဲ့လို့ရှိရင်ဖြစ်လာမယ့်အကျိုးဆက်ပေါ့နော်နိုင်ငံတကာကိုပြတ်နေတဲ့ခုနကဘန်ဂလီတွေတနည်းအားဖြင့်ဘင်္ဂလားဒေ့ရှ်ကချစ်ကောင်းဒေသကကဘာကိုပြတ်နေတဲ့သံပေါင်းများစွာရှိသောပုဂ္ဂိုလ်တွေဟာဒီရိုဟန်ဂျာဝင်ပေါက်ကနေကျွန်တော်တို့ဒေသကိုလာကြတော့မယ်ဗမာနိုင်ငံကိုဖိအားပေးကြတော့မယ်ဆိုရဲအမတန်ကြီးမားတဲ့အန္တရာယ်လည်းရှိနေတယ်ချစ်တကောင်းဒေသမှာရှိတဲ့ဘင်္ဂလီဘင်္ဂလားဒေသမှာရှိတဲ့ဘင်္ဂလီဟိန္ဒူကဘင်္ဂလီဟိန္ဒူဖြစ်ကြညာရေးဒီဘက်ကမရမာကြီးဆိုတာရှိတယ်ဗုဒ္ဓဘာသာကိုးကွယ်တဲ့ဟိန္ဒူတွေသူတို့ကလည်းပဲဘင်္ဂလီမရမာကြီးဖြစ်ကြညာရတယ်ဆိုတော့ဘင်္ဂလီမွတ်စလင်ကဘာကြောင့်ဘင်္ဂလီမွတ်စလင်ဖြစ်မကြညာသေးနဲ့ရိုဟန်ဂျာအဖြစ်နှံခံကျင်ရတာလေဆိုပြီးနိုင်ငံရေးကြီးမှန်းချက်ကိုတွေ့တဲ့အခါမှာနိုင်ငံတော်အစိုးရဟာတန်း60သို့လူနဲ့အတူရက်တည်တယ်နိုင်ငံတကာပရက်ရှာကိုကာကွယ်တယ်ဆိုတာကပြည်တော်စုရဲ့အချုပ်အခြာအာဏာတင်းများဖြင့် human security ကိုတည်တည်ရှိရှိပုံဖော်ရမလို့ကျွန်တော်တို့ကတော့လက်ခံတယ်။အဲအကြောင်းမလို့အစိုးရရဲ့မူကိုကျွန်တော်လက်ခံတယ်
။ရခိုင်ပြည်နယ်ကမွတ်စလင်တွေရဲ့အရေးနဲ့ပတ်သက်ပြီးတမိုင်းကြောင်းအရာရောအပြည်ပြည်ဆိုင်ရာစံချိန်စံညွန့်နဲ့အညီလူအခွင့်အရေးရှုထောင့်ကပါတုံ့တက်ပြီးညှိနှိုင်းဆွေးနွေးတဲ့နယ်လို့မြန်မာနိုင်ငံအစ္စလမ်ဘာသာရေးဖွဲ့ခေါင်းဆောင်ဟာဂျီဦးရေလွင်ကတုံ့တက်ပါတယ်
။ဒီအမီနာမတွေပါလိဆိုတော့ဒါအငင်းပွားတဲ့ကိစ္စကျွန်တော်ဒါကိုကျွန်တော်ဘာမှမပြောလို့ပါဘူး။တော်တော်လည်းပဲဒီအရက်ဒေသမှာဒီအုပ်စုတွေဟာနှစ်ပေါင်းမြောက်များစွာတည်းကနေခဲ့တယ်ဆိုတော့အထောက်အထားတွေကတော့ရှိပါတယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့ဒီဗုဒ္ဓဘာသာရခိုင်ဘရင်ကြီးများပေါ့နော်မင်းစုရာဇာကြီးများကျွန်တော်တို့ညဦးခက်ကဘရင်ကြီးများဟာဒီအစ္စလမ်ဘွဲတွေကိုမင်းဆက်တဆက်ဆက်နှက်လောက်ကနေပြီးတော့ခံယူထားတာတွေ့ရတယ်။နောက်တစ်ခါသူတို့ရဲ့နိုင်ငံမှာလည်းပဲသင်္ကားတွေသွန်းလုပ်တဲ့အခါမှာလည်းပဲအစ္စလမ်ဘာသာဝင်များရဲ့ဒီအာရဗီစာပေနဲ့ဒီယုံကြည်ကိုးကွယ်မှုဆိုင်ရာစာတမ်းတွေပါတဲ့သင်္ကားတွေသွန်းလုပ်တယ်။ဒါပါပိုပြနေလဲဆိုရှင်ဒီအုပ်စုနှစ်စုဟာဆက်ဆံမှုရှိနေတယ်။ဘယ်တုန်းကရှိလဲဆိုရင်အဲ့ဒီမြောက်ဦးခေတ်ထဲရပေါ့နော်။ဒါရှိနေတယ်ဆိုတော့ဟာလေးတွေရှိတော့ကတမိုင်းကြောင်းအရာကတော့ဖြစ်ရင်အဲ့ဒီ region အဲ့ဒီဒေသမှာဒီလိုအုပ်စုတွေဒီအနေထားအမျိုးမျိုးနဲ့ပေါ့နော်တခါတလေလဲအုပ်ချုပ်သူအနေနဲ့တခါတလေလဲအမေကိုခံတဲ့အနေနဲ့တခါတလေလဲအလုလာလုတဲ့လူအနေနဲ့အဲ့လိုပဲကုလူဆက်ဆံပြီးတော့ကရှင်တွဲပြီးနေထိုင်ခဲ့လေဆိုတဲ့အထောက်အထားတွေကတော့ဘယ်လို့မှအငင်းပွားမယ်လို့ကျွန်တော်မထင်ပါဘူးလေ ဒီအခေါ်ဝန်နဲ့ခေါ်ခဲ့တဲ့ဆိုတာကဒီ Korean missionary တွေရေးခဲ့တဲ့စာအုပ်တွေထဲမှာလည်းကျွန်တော်တို့တွေ့ဘူးပါလေဒါဟာ1823ခုနှစ်ပထမအင်္ဂလိပ်မြန်မာစစ်ပွဲပြီးတဲ့အခါမှာကျွန်တော်တို့ Korean missionaries တွေကနေပြီးတော့ဒီဗမာပြည်အဲဒီရခိုင် area မှာနေထိုင်ကြတဲ့လူတွေရဲ့စာရင်းတွေကိုသူတို့မှတ်တမ်းပြုတဲ့အခါမှာကိုရိုဟင်ဂျာလို့ခေါ်သောလူမျိုးများဘယ်လောက်ရှိတယ်ဆိုတော့ရေးထားတဲ့ဒီစာအုပ်စာတမ်းတွေကိုလည်းကျွန်တော်တို့တွေ့ဘူးပါလေ။အဲ့တော့ဒါဟာဟိုသူတို့ပြောနေသလို1950လောက်ကြာမှဒီအဲရခိုင်ပြည်ကမွတ်စလင်ပညာရှင်တယောက်က Guardian Magazine မှာရေးတယ်ဆိုတဲ့အချက်ကလည်းပဲစိတ်တော့မပြေစုံဘူးလို့ကျွန်တော်ထင်ပါတယ်။ကာယကံရှင်တွေကကြီးကြီးပြူပြူဒါနှစ်ဦးနှစ်ဖဲကြီးကြီးပြူပြူလက်ခံမှုလို့တဲ့အချက်နှစ်အချက်ကကျွန်တော်တို့မှာအချုပ်ချာအာဏာပိုင်ဆိုင်တဲ့နိုင်ငံဖြစ်တဲ့အတွက်ကျွန်တော်တို့ရဲ့လွှတ်တော်ကနေပြီးတော့ကဒီဆုံးဖြတ်ချက်ကိုချပေးရမယ်ဆုံးဖြတ်ချက်ဒီသမိုင်းကြောင်းရလဲထက်သွင်းစဉ်းစားရမယ်ကျွန်တော်တို့ဥပဒေကြောင်းကိုလည်းစဉ်းစားရမယ်အပြည်ပြည်ဆိုင်ရာစာရင်းစာညွှန်းတွေလည်းစဉ်းစားရမယ်လူအခွင့်အရေးဆိုတဲ့ရှုထောင့်အားလုံးကိုပြည့်ပြည့်စုံစုံရှုမြင်သုံးသပ်ပြီးတော့မှအားလုံးကကြီးကြီးပြူပြူနဲ့လက်ခံသဘောတူတဲ့အစိမ့်ရအောင်ညှိနှိုင်းဆွေးနွေးယူရမယ်ကိစ္စတခုပါ
ရခိုင်ပြည်နယ်အတွင်းကမွတ်စလင်တွေကသူတို့ကိုရိုဟင်ဂျာအဖြစ်အသိအမှတ်ပြုရေးနိုင်ငံသားဖြစ်ခွင့်ရရေးအတွက်တောင်းဆိုလှုပ်ရှားနေတာနဲ့ပတ်သက်ပြီးတော့နိုင်ငံရေးခေါင်းဆောင်တွေနဲ့ဘာသာရေးခေါင်းဆောင်တွေရဲ့အမြင်တွေကိုစုစည်းတင်ပြခဲ့တာပါရှင်